မြန်မာနိုင်ငံမှာလက်တလောဖြစ်နေတဲ့ရေဘေးကိုတတိပေးနိုင်ခဲ့ပေမဲ့အခုလောက်ထိစိုးရွားနိုင်မယ်လို့မမှန်းခဲ့ဘူးလို့မြန်မာစစ်ကောင်စီကောက်ဆောင်ကပြောလိုက်တာဟာချိုတင်တတိပေးစနစ်အားနည်းလို့လားဆိုတဲ့သုံးသပ်မှုတွေထွက်နေပါတယ်။ဒါပြင်တနင်္ဂနွေလုံးနှီးပါးရေလွှမ်းမိုးပြီးဘေးဒုက္ခရောက်နေခြင်းမကြခင်သကောင်စင်းကောက်ရီဆက်လုံမှာမို့ကယ်ဆယ်ရေးစခန်းကလူတွေနေရအများဆုံးပြန်နိုင်လို့ချဖို့စက်တင်ဘာ18ရက်နေ့ကတဘာဝဘေးစီမံမှုအစည်းအဝေးမှာကိုဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ပြောသွားတဲ့ပုံမှာလည်းဝေဖန်နေကြပါတယ်။ကျွန်တော်ပဲmaybe ပြောထားပါတယ
်ဟုတ်ကဲ့လက်ရှိရေဘေးအတွက်ဖုန်းကနေသတိပေးချက်ပို့တာပါဝင်ချိုတင်သတိပေးစနစ်အားနည်းသွားနိုင်တာကို CDM ဘူကြီးစင်ရောက
ဒီတဘာဝဘေးအန္တရာယ်ဆိုတာက NLD အစိုးရလက်ထက်မှာတုန်းကအခုလက်ရှိစကောင်းဆောင်လုပ်နေတဲ့မင်းအောင်လိုင်အမိတ်နေအများကြီးထုတ်ခဲ့တဘာဝဘေးအန္တရာယ်နဲ့ပတ်သက်ရင်ဘယ်သူအမိတ်မဆောင်ရမလို့ကို့အင်ဒီရှင်းရဲ့နဲ့ကိုတွားပြီးတော့ပြေစေရမယ်ကျွန်တော်တို့ဒီတဘာဝဘေးအန္တရာယ်ကာကွယ်ရေးအတွက် life jacket တွေတိုင်ရင်တည်းနေမှာဘူကြီးမှာကျွန်တော်ဆယ်လုံးအနည်းဆုံးထားပြီးကြမှာအခုကျွန်တော်တို့တဘာဝဘေးအန္တရာယ်ဖြစ်ခဲ့သူလဲဝန်ခံသွားတယ်ဒီလောက်ဖြစ်မှမမသိဘူးဆိုတော့ညံ့တော့ကျွန်တော်ဒီမှာမိုးစလဌာနဆိုတဲ့ဟာလဲအာနာမသိခင်အန္တရာယ်အစိုးရလက်ထက်မှာတော့လဲခစ်မီရွာနဲ့သတင်းတွေအချိန်ပြန်ကြပြီးတဲ့အချိန်မှာလဲတိုင်ရင်တပ်ဖွဲ့တွေကနေအစ်စ်လုံဆောင်ရတဲ့အနေအထားမျိုးတွေရှိအခုအနေအထားကတော့သူကိုယ်တိုင်တောင်ဒီလောက်ထင်မထားဘူးဆိုတဲ့ဟာမျိုးကညံ့အရင်အစိုးရတွေအဆက်ဆက်လက်ထက်မှာတော့မှပဲဒါမျိုးမကယ်ဆယ်နိုင်တော့မှပဲပြည်သူအလမ်းစနစ်လုံနိုင်ရမယ့်အဆင့်ရှိရတယ်။ဒီအနေအထားမှာစစ်ကောင်းဆောင်ပုံတိုင်းပဲတကောင်ချင်းစစ်ဖို့အတွက်ပြန်လာရမယ်တရားဝင်ပြောသွားခဲ့တာကိုလည်းတွေ့ရတယ်ပေါ့နော်။ဒီလေတံမိုးတံဆိုတဲ့နေရာမှာပေါ့နော်စစ်တပ်တွေလည်းအရင်ပြိုဆင်းတာရှိ
ဒီပေါ်စစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကတော့အခုလိုတုံ့ပြန်ရှင်းပြပါတယ်
။တိုင်းဒေသကြီးနဲ့ပြည်နယ်ဒေသကိုကူမှဖြစ်ပွားခဲ့တဲ့ရေကြီးရေရှမ်းမှုနဲ့ပတ်သက်ပြီးတော့ပထမဆုံးအလီဝါနင်းစနစ်ကတော့တိုင်ဖုန်းမုန်တိုင်းရာဂိနဲ့ပတ်သက်ပြီးစက်တင်ဘာလ9ရက်နေ့လောက်ကတည်းကသတိပေးထုတ်ပြန်ခဲ့တာရှိတယ်။အဲဒီနောက်ဒီဇိုင်းထဲမှာပဲဘင်္ဂလားပင်လယ်အော်မှာလည်းမုန်တိုင်းရတစ်ခုဖြစ်ပွားနေတာလည်းစက်တင်ဘာလ4ရက်နေ့ကနေစပြီး2နာရီကြာတစ်စီထုတ်ပြန်ခဲ့တာရှိတယ်။ဒါပြင်နေပြီးတော့မှလည်းစက်တင်ဘာလ17ရက်နေ့မှာရက်ွက်ကြီးရွာလိုက်လော့စပီကာတွေနဲ့လိုက်လံပြီးအော်ဖေးသတိပေးခဲ့တာမျိုးတွေရှိတယ်။ဒီနေရာမှာတော့ဒီလိုမျိုးအခြေအနေမျိုးကမြန်မာနိုင်ငံအလဲပိုင်းတဝိုင်းနှစ်ပေါင်း50 60အတွင်းမှာတချိန်မှမဖြစ်ပွားခဲ့ဘူးတဲ့အခြေအနေမျိုးဖြစ်တဲ့အတွက်ကြောင့်မလို့ချိုးနေတယ်လဲရှောင်ရှားဘူးဆိုတဲ့သတိပေးချက်တွေထုတ်ပြန်ရမှာယုံကြည်မှုအားနည်းတာမျိုးတွေလည်းပါပါတယ်ဒါကြောင့်မလို့စတင်ပါလား17ရက်နေ့ညမှာရုပ်တရက်အကြီးပြိုမှုတွေကြီးကြီးလာတဲ့အချိန်မှာထိခိုက်ထန်ရရှိမှုတွေသိဆုံးမှုတွေဒါဆုံးရှုံးမှုဒီလောက်များပြားရတာဖြစ်ပါတယ
်ဒါအပြင်ချိုးတင်ပြင်ဆင်ကယ်ဆယ်ရေးမှာပါစစ်ကောင်စီအားနည်းခဲ့တယ်လို့CDM ပုံမှုတော့ရုပ်ကလည်း
စစ်ကောင်စီရဲ့ရေဘေးစီမံလုံဆောင်တော်မူကတော့ဝေဖန်စရာတွေအများကြီးပဲပေါ့နော်အဲဒီတဘာဝဘေးရနေတဲ့ပတ်သက်ပြီးတော့ကျူတင်ပြင်ဆင်ထားမှုတွေလုံးဝမရှိတာပို့တွင်နေအခုမတိုင်းစတာတဲ့အချိန်မှာလည်းကျူတင်ပြင်ဆင်တုံးတက်မှုတွေလုံးဝမရှိသလိုဒီရေကြီးရေချမ်းမှုတွေဖြစ်နေတဲ့အခါမှာလည်းနောက်ဆက်တွဲပြည်စီလုံဆောင်မှုတွေတိကျပြင်ဆင်လုံဆောင်တာကိုလည်းကျွန်တော်မတွေ့ရဘူးအဲသူတို့ပြင်ဘလုံမှုရေးပေါ်ချက်ချင်းစုဖွဲ့ဖြစ်စဉ်နောက်ဆက်တွဲတွေစီမံလုပ်ဆောင်မလဲဆိုတာကတော့တည်တံ့မြင်တဲ့အနေအထားတွေကိုလုံးဝမတွေ့ကြရဘူးပေါ့နော်ပြီးတော့တကယ်တကယ်မြေပြင်မှာကျတော့ပြည်သူတွေရဲ့အခက်အခဲတွေကိုပြည်သူအခြေချင်းတွေမြေပြင်လူမှုအဖွဲ့အစည်းတွေအရပဲကယ်ဆယ်လုပ်ဆောင်တဲ့အနေအထားတွေကိုကျွန်တော်တွေ့ကြရတယ
်ဒီရေးပေးစီမံခံကွဲမှုအတွက်ရေးပေါ်ရန်ကုန်ွေသုံးတာသိသိသာသာမတွေ့ရတာပေါ့ NUG မြို့သားညီညီဆိုရရဲ့လူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခံကွဲရေးဝန်ကြီးဒေါက်တာဝင်းမြတ်ကြီးက
လူမှုစက်မိပြရွာသွန်းတဲ့ခါကျတော့နောက်ဆက်တွဲစေကျူပေါက်တာတွေရေချင်းလို့မနိုင်တဲ့အတွက်ကြောင့်မလို့ရေပိုလွှဲတွေကိုပေါက်ချရတာတွေတောက်လျှောက်ရေတွေကစီးဆင်းလာတဲ့အတွက်ကြောင့်မပြည်သူတွေရေကြီးရေချမ်းနှိမ့်ညွတ်မှုတွေကိုခံစားရတာအခုချိန်ထိလူသေဆုံးမှုအများဆုံးကတော့မန္တလေးတိုင်းတွင်းမှာဒီလိုချင်းတွေမှာအန္တရာယ်တွေအကန့်အသတ်ကြီးပေါ့မျိုးစုံကြားနေပြီးတော့သဘောဘေးဆိုတာကတော့မတရားအာဏာမသိခင်ပြည်သူအစိုးရလက်ထက်မှာသဘောဘေးနဲ့ပတ်သက်ကျူတင်စီစဉ်တာတွေကိုစနစ်ကျဆောင်ရွက်ခဲ့တာရှိတယ်အဲ့တော့တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုရန်ပုံငွေမြန်မာကျပ်ဘီလီယံ20အဲ့ဒီပြင်ကိုဒီနိုင်ငံတော်မှာဖြစ်ပေါ်လာတဲ့ဒေးရီနဲ့ပတ်သက်လို့ရှိရင်တော့ချီတီရောကကုညီနေမှုသမရအရေးပေါ်ရန်ပုံငွေမြန်မာကျပ်100ဘီလီယံဆိုတာရှိတယ
်ဒါပေမဲ့ဘူကျုံဆော်မင်းထွန်းကတော့ဒီရန်ပုံငွေတွေဆက်ထားပြီးအစွမ်းကုန်ကူညီနေတယ်လို့အခုလို့ပြောပါတယ
်ရခိုင်ကရတိုင်းဒီတဘာဘေးအန္တရာယ်တူတင်ကာကိုရေးတဘာဘေးအန္တရာယ်စီမံခန့်ခွဲရေးပြီးသန့်ရန်ပုံငွေများထားရှိပြီးဖြစ်ပါတယ်လုံလောက်စွာရှိပါတယ်အဲဒါကြောင့်မလို့လဲကျွန်တော်တို့အနေနဲ့ပြည်နယ်ထူထောင်ရေးကိုနိုင်ငံတော်အဆင့်မကပဲနဲ့တူးချင်းပုတ်ကလေးကဒီကတော့အိမ်နေပေါ့အလုံးစုံပေါ့တောင်မှကုညီပံပိုးပေးသွားဖို့ရှိပါတယ် ဒါပြင်သိဆုံးတဲ့သူတွေလည်းကျွန်တော်ထောက်ပံ့မှာဖြစ်တယ်။ဒါပြင်အကူအညီနဲ့ပတ်သက်ပြီးပြိပင်စရာလည်းအကြောင်းရှိပါဘူး။သို့တော်သတိရှိကြဖို့လိုတယ်။တက္ကုံမှာအစာစိတ်တဲ့ဖြစ်စဉ်မျိုးဖြစ်ပွားဖို့တော့စနစ်တကျကြီးကြပ်ကွက်ကွဲပေါ်မှာဖြစ်တယ်။ဒါပြင်နိုင်ငံတကာအကူအညီတွေလည်းဇက်တိုက်ဝင်ရောက်လျက်ရှိပါတယ
်။ဒီနိုင်ငံတကာအကူအညီပိုချစ်ချစ်ရောက်ရနိုင်ဖို့ ISP မြန်မာမဟာဗျူဟာနဲ့မူဝါဒရေးလိုက်အင်စတီကျူအဖွဲ့ဒါရိုက်တာဦးအောင်သူငင်းက
ကျွန်တော်တို့နိုင်ငံကအထူးသဖြင့်တော့ရေပြေးဒုက္ခတစ်ဖက်တစ်ဖက်မှာပြည်တွင်းစစ်ဒုက္ခကတစ်ဖက်ကျွန်တော်တို့ပြည်သူတွေကိုခဏ break ပေးတင်တယ်ဗျနေ့စဉ်ဘဝငြိမ်းချမ်းရေးပေါ့ဗျဖန်တီးပေးတင်ပါတယ်အဲ့ဒီအတွက်ကိုလည်း humanitarian diplomacy ပေါ့ဗျာလူသားချင်းစာနာမှုဆိုင်ရာတန်တမာရေးပေါ့ကောင်းကောင်းမွန်လုပ်ဖို့လိုတယ်ဒါမှပဲကျွန်တော်တို့ရဲ့လူမှုဒုက္ခတွေကိုစစ်သားမယ
်ဒီလက်ရှိရည်ကြီးမှုကြီးအတွက်နိုင်ငံတော်ရေးပေါ်ရန်ပုံငွေနဲ့နိုင်ငံတကာအကူအညီအများကြီးရနိုင်ပြီးလူသားချင်းစာနာမှုအပြည့်အဝရေးပါဖော်ဆောင်နိုင်မယ်တဘာဝဘေးရန်ဒီရဲ့အရေးပေါ်အခြေအနေစင်ညာတင်တယ်လို့လဲသုံးသက်သူတချို့ကထောက်ပြနေပါတယ်ခင်ဗျ